ဆက်လက်တင်ဆက်နေပါတယ်။အာနာသိမ့်ပြီးတဲ့နောက်ပထမဆုံးအကြိမ်နေပြည်တော်မှာစစ်တပ်ကသတင်းစာရှင်းလင်းပွဲမနေ့ကကျင်းပရမှာတော့သတင်းမီဒီယာတော်တော်များများကန့်ကွက်တဲ့အနေနဲ့မတက်ရောက်ခဲ့ကြပါဘူး။သတင်းစာရှင်းလင်းပွဲမှာတော့အာနာသိမ့်နဲ့အကြောင်းရင်းတွေနဲ့ကန့်ကွက်ဆန္ဒပြပွဲတွေမှာအာနာပိုင်တွေနှိမ်နင်းတဲ့လုပ်ရက်တွေအစုံကာကွယ်ပြောဆိုသွားပါတယ်။အပြည့်စုံကတော့ VOE မြန်မာပိုင်းသတင်းတောက်မတ်နေခါကတင်ပြမှာပါရှင်။
စစ်အုပ်ချုပ်ရေးကောင်စီကပထမဆုံးအကြိမ်နဲ့မြေပြည်ပေါ်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတော့အာဏာသိမ်းတဲ့လုပ်ရည်နဲ့နောက်ဆက်တွဲနိုင်ငံရေးအုံကြွမှုတွေပေါ်ပေါက်နေတဲ့အခြေအနေတွေအာဏာပိုင်တွေဘက်ကတုံ့ပြန်ဆောင်ရွက်နေတာတွေနဲ့ဖမ်းဆီးခံထားရတဲ့အရက်သားအစိုးရခေါင်းဆောင်တွေရဲ့အခြေအနေတွေကိုပြောဝင်ကပုံကိုဖြစ်သူကရှင်းလင်းပြောကြားခဲ့တာပါမြေပြည်ပေါ်ကသတင်းစာရှင်းလင်းပွဲကိုပြည်တွင်းပြည်ပမီဒီယာတွေကိုကြိုတင်ဖိတ်ကြားထားပေမဲ့အာဏာသိမ်းတာကိုကန့်ကွက်တဲ့အနေနဲ့မတက်တူတွေလည်းရှိပါသေးတယ်။အဲဒီနေရာမှာအစိုးရသတင်းစာရှင်းလင်းပွဲတွေပုံမှန်တွားရောက်သတင်းယူနေတဲ့နေပြည်တော်အခြေစိုက်သတင်းတောက်တဦးဖြစ်တဲ့ဦးထက်နိုင်စော်လည်းအပါအဝင်ဖြစ်ပါသေးတယ်
။အဲ့တော့ဒီကောင်စီရဲ့တရားဝင်မှုကိုပထမဆုံးအနေနဲ့အဓိမ္မာယ်မကြည့်ချင်တဲ့ပုံပေါ့လေ။ဒီကားဆိုတော့ဒီဆီယာနေပြည်တော်ဒီအနာကိုလူယူထားတဲ့တကူအဓိမ္မာယ်မကြည့်ချောက်ဆိုတာပြတ်တက်ရှင်နေတဲ့အခြေအနေတော့အမတရားကြည့်ကျွန်တော်တို့ဒါလေးကျွန်တော်လည်းအဲ့လိုစိတ်ဆန္ဒရှိရတယ်နော်။ဟိုမတရားတာတော့ဒီသတင်းစာတူရဲ့သဘောဆန္ဒတော့တိုက်ပြီးမူဝါဒနဲ့အိမ်မှာလေးပဲ။ပြည်သမားတယောက်ဒီနဲ့ပြောရရင်တယောက်တဲ့လူမျိုးနဲ့သားလေပါလေ။ပြည်သမားဆိုတာဒီလူလူကိုအချက်လက်မှန်ပြီးသိရတဲ့ချင်းချင်းနဲ့မဆူပြတ်တာဝင်ရမှာပြည်သမားတွေရဲ့အလုပ်ကဖြစ်ပါတယ်။ပြည်သမားတောင်းဖြစ်ပါတယ်။တကယ်ပြည်သမားတွေကိုလည်းအပြစ်မပြောဘူး။ခုလို online မှာပြည်သမားတွေချင်းချင်းပြေးလို့ပြီးတော့နာမည်ပေါ်ပြီးဖုတ်ဖို့ပြောချင်တာကိုကျွန်တော်အပြစ်ဆိုင်ပြေးနဲ့တောက်ကတော်မှုလို့ကျွန်တော်ပြောချင်တယ
်။ဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းမှာပဲကျေးကောက်ပွဲလုပ်ငန်းစဉ်မှာအာဏာချက်တွေကိုဖြည့်ချင်းဖို့တက်ကွက်ခဲ့ဆိုတဲ့စွပ်စွဲချက်နဲ့အာဏာသိမ်းယူရတဲ့အကြောင်းကိုလည်းထပ်မံပြောဆိုသွားသလိုဥပဒေနဲ့မညီတဲ့လုပ်ရက်တွေကိုလည်းဆက်လက်ထော်ထုတ်တင်ပြသွားမယ်ဆိုပြီးပြောဆိုသွားခဲ့ပါသေးတယ်။နိုင်ငံတော်ဝန်ပေါ်ပေါက်နေတဲ့ဆန္ဒပြပွဲတွေအပြင်အာဏာပိုင်တွေရဲ့နှိမ်နင်းမှုတွေနဲ့ပတ်သက်လို့လည်းလုံခြုံရေးတပ်ဖွဲ့ဝင်တွေအပေါ်ရန်ပြူတဲ့လုပ်ရက်တွေကိုလက်တော့ပြန်လာဖြစ်ကြောင်းကာကွယ်ပြောဆိုခဲ့ပါတယ်။ထိတ်ကြားထားတဲ့သတင်းမီဒီယာတွေသတင်းစာရှင်းလင်းပွဲကိုတန့်ကွက်တဲ့အနေနဲ့သတင်းသမားတွေမတည့်ရောက်ကြတဲ့အပေါ်မှာလည်းစစ်အုပ်ချုပ်ရေးကောင်စီကတင်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးအနေနဲ့တာဝန်ယူထားတဲ့ပို့ချုပ်ကော်မတီထံကအခုလိုတုံ့ပြန်ခဲ့ပါတယ်
။နောက်ပြီးဒီနေ့ဒီအချိန်မှာတော့ဒေမီဒီယာတွေကဗာသတင်းတွေကိုဦးစားပေးပေါ်ပြနေတယ်ဆိုတာလည်းအသိဆုံးဖြစ်ပါတယ်။သတင်းစာရှင်းလင်းပွဲတက်ချင်းမတက်ချင်းဝေဖန်လိုပါဘူး။ဒါကသူတို့ရဲ့ပြည်သူလူထုပေါ်မှာထားတဲ့ပြည်နာပဲဖြစ်တယ်။ကျွန်တော်တို့နိုင်ငံရဲ့စတုထမန်နဲ့ယက်တီချက်ကိုဒါငင်းညမ်းစွာနေထိုင်လို့တဲ့နိုင်ငံတော်ပေါ်မှာပြည်နာစစ်မှန်တဲ့ပြည်သူလူထုကသူ့ဘာကိုဆုံးဖြတ်ပါလိမ့်မယ်သူ့ဘာကိုကောက်ချက်ချပါလိမ့်
မယ်။အချိန်ငယ်မှာပဲအာနာသိမ့်ရဲ့လုံချက်ကိုကန့်ကွက်တဲ့အနေနဲ့မြန်မာနိုင်ငံသတင်းမီဒီယာကောင်စီဝင်အဖွဲ့ဝင်အချို့လည်းနှုတ်ထွက်ဖို့တင်ဆက်နေကြပါတယ်။သတင်းမီဒီယာကောင်စီဝင်တဦးဖြစ်တဲ့ဒေါ်ဝင်းသာသိမ့်ကလည်းလက်ရှိအခြေအနေကဆက်လက်တောင်းဝင်နေမှာမဟုတ်ကြောင်းပြောဆိုလိုက်ပါတယ
်။ဒီမှာအနေနဲ့ဒီအာနာတိန်နာကိုလောကလက်မခံဘူး။ဟိုဟာတကယ်တမားတောင်းနေတယ်လက်မခံဘူးနိုင်ငံတောင်းနေတယ်လက်မခံဘူး။ဟိုဒီမှာအိမ်ဟာပေါ်မှာပြည့်ပြတ်တတောင်းကိုကန့်ကွက်တယ်လက်လည်းမခံဘူး။ဒီမှာဒီကောက်စီရဲ့ဗတ်ဂျက်ကလည်းပြည်တိုင်းဗတ်ဂျက်အောက်ကနေပြောသွားတာဖြစ်တယ်။အဲ့တော့ဒီမှာဆက်လုပ်ဖို့ဒီမှာအနေနဲ့အဆန္ဒလည်းမရှိတော့ဘူး။ဒီကောက်စီရဲ့ဒီမှာအနေနဲ့လက်မခံနိုင်တဲ့အကောက်စီရဲ့လက်ခံတာဖြစ်တယ်
။ဘင်းကဆရာနိုင်ငံကြီးလေးလာတုံးတက်သူဦးစီတို့အောင်ရင်းကတော့လက်ရှိအခြေအနေမှာသတင်းသမားတွေအနေနဲ့စိန်ခေါ်မှုတွေရှိနေပေမဲ့ကိုယ့်ရဲ့ရည်ရည်ချက်ကိုပြသတဲ့အနေနဲ့တက်နိုင်တဲ့နည်းနဲ့တန့်ကွက်နေကြတာလို့ဒီစာကြောင်းသူကပြောပါရစ
်အဓိကကတော့ဗတင်းတော့ဆိုပေမဲ့လည်းသူကမြန်မာနိုင်ငံသားဖြစ်နေတယ်မြန်မာနိုင်ငံသားဖြစ်တဲ့အခါကျတော့မြန်မာနိုင်ငံသားတိုင်းကဒီအရေးချင်းနဲ့ပတ်သက်လို့သူတို့ဘယ်လိုသဘောထားရမလဲဆိုတဲ့သဘောထားတွေကိုယ်စီရှိတယ်ထုတ်ဖို့ဘူးဟိုလိုအပ်တဲ့လူတွေရှိတယ်ထုတ်ဖို့ဘူးမလိုအပ်ပဲနဲ့နေတဲ့လူတွေလည်းရှိမှာပေါ့ဆိုတော့ထုတ်ဖို့ဘူးလိုအပ်တဲ့လူတွေကတော့ဒီအာနာသိန်းစုကပေါ့နော်ဒီလိုသဘောထားလဲသူပေါ်ကိုပေါ်ပြရမယ်အဲ့ဒီမှာသတင်းတောက်တွေလည်းပါတယ်ပြီးတော့မှဒီအလုပ်ကိုဒီတာဝန်ထမ်းဆောင်တာပေါ့အဲ့တော့အခုဒီကိစ္စမှာကြတော့ပေါ်ထုတ်ဖို့ကိစ္စကပို့ပြီးတော့အရေးကြီးလာတဲ့ခါကြတော့အဲဒီဥစ္စာကိုသူတို့ပေါ်ထုတ်တယ်ပေါ်ထုတ်ပြီးတော့မှသတင်းယူတဲ့ကိစ္စကိုတော့နောက်မှဟိုကလည်းတခြားဥစ္စာအခြေအနေမှာလုပ်မယ်ဆိုပြီးတော့မှအဆုံးဖြတ်လိုက်တဲ့သဘောပေါ့ဟုတ်ပြီသတင်းနဲ့ပတ်သက်ရလဲဒါလိုအပ်သလားဘာဖြစ်လဲသတင်းသူရှာပြီးတော့မှရေးသားလို့ဒါရတယ်လေပြီးတော့ဒါပြက်လာမရှိဘူးနဲ့ဒီပါလေ
ဆန္ဒပြပွဲတွေနိုင်ငံအနှံ့ပေါ်ပေါက်လာချိန်မှာပဲအာဏာပိုင်တွေကအင်တာနက်ဖြတ်တောက်တာအပါအဝင်သတင်းအဆက်လက်တွေကိုထိန်းထုတ်ဖို့ကြိုးပမ်းလာတဲ့ပေါ်ပြည်တွင်းပြည်ပကသတင်းမီဒီယာလွတ်လပ်ခွင့်လှုပ်ရှားသူတွေရဲ့စိုးရိမ်မှုတွေလည်းထပ်ပေါ်နေခဲ့ပါတယ်ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝန်းကလည်းအင်တာနက်ဆက်သွယ်မှုတွေနဲ့သတင်းလွတ်လပ်ခွင့်တွေကိုလေးစား